မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19 25တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုညနေပြင်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ Israel ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နေတန်ရာဟုဦးဆောင်တဲ့ညွန်ပေါင်းပါတီကနေညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့အလားအလာရှိနေပါတယ်။ရုရှားအရေးထူးဆုံးဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံနဲ့ပတ်သက်လို့ရှင်းနေချုပ်ကိုလွတ်တော်မတ်တီကအင်္ဂါနေ့မှာကြားနာစစ်ဆေးခဲ့ပါတယ်။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဦးကို UNESCO အဖွဲ့က2019ခုနှစ်သတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆင်မြမုန်းနဲ့အတူတင်ပြပေးသွားမှာပါခင
်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတော်တွေထဲမှာနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုရှိခဲ့တဲ့အများဦးမျိုးကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ဒီကနေ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။
ကိုယ်တော်ဖျားအနာမှာရေတရင်ရှိတယ်။တမမင်းကြီးရဲ့ရေတရင်ရဲ့ကအပြူနေရတဲ့ခုကအဲ့ဒီရေတရင်ရဲ့အပေါ်ကတောင်လုံးပေါ်မှာ
မြောက်ဦးမျိုးကတူဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါလိမ့်ရှင်။ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတွေတကြံကာလမှာအခမဲ့တိုင်းပြည်ရဲ့ပြန်ဝင်ခွင့်ဗီဇာကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အတွက်ထိုင်းနိုင်ငံကနေအိမ်ပြန်သူမြန်မာ6000နီးပါးရှိပါတယ်။နိုင်ငံတကာသတင်းလွှမ်းမှာတော့ Israel ရေကောက်ပွဲရလဒ်တွေထွက်မလာသေးပေမဲ့ညွန်ပေါင်းအစိုးရဖွဲ့နိုင်မဲ့အလားလာတော့ရှိနေတယ်ဆိုတာကိုလည်းသိကြရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတကြံတေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးသွားဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။ဒီသတင်းနိုင်ငံမှာအကျိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွက်ောက်ပွဲအတွင်းဝန်ကြီးချုပ်ဗန်ဂျမင်နတန်ယာဟူရဲ့လစ်ကုတ်ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညမောင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ပုံထိုးနေမှာအခွင့်အလမ်းပုံများနေပါတယ်။မဲရည်အတွက်69ရာခိုင်နှုန်းရည်အတွက်ပြီးတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လစ်ကုတ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်စ်ဦးဆောင်တဲ့အတိုက်ခံအလဲလဝါဒီ Blue and White ပါတီနဲ့မဲရည်အတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။ Israel လွတ်တော် Knesset အတွက်ဘယ်သူမှအများစုအနိုင်မရနိုင်တာကြောင့်အဆုံးသတ်မှာညွန်ပေါင်းအစိုးရဖွဲ့စည်းရမယ့်အလားအလာရှိနေတာပါအမတ်နေရာစုစုပေါင်း120ရှိတဲ့လွှတ်တော်မှာဝန်ကြီးချုပ်ရဲ့လစ်ကုတ်ပါတီနဲ့မဟာမိတ်တွေကအမတ်နေရာ65နေရာအနိုင်ရမယ့်အလားအလာရှိနေတယ်လို့ဆိုပါတယ်ဗုဒ္ဓနေ့မှာမဲရလတ်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူ့ရဲ့လစ်ကုတ်ပါတီအနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလိုက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ဣသရေလကစစ်ရေးရာတင်ပိုက်ထားတဲ့အနောက်ဘက်ကမ်းခြေဒေသကိုဣသရေလလူမျိုးတွေရွှေ့ပြောင်းအခြေချနေတဲ့အတွက်အပြီးပိုင်တင်ပိုက်သွားမယ်လို့ရွက်ကောက်ပွဲမဲဆက်စည်းရုံးမှုနောက်ဆုံးရက်တွေအတွင်းဝန်ကြီးချုပ်နတန်ယာဟုကသူ့ကိုထောက်ခံတဲ့ conservative တွေကိုစည်းရုံးမဲဆွခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်မဲ့ဆိုရင်တော့ဣသရေလနဲ့ပါလက်စတိုင်းနှစ်နိုင်ငံတွန်တွဲတည်ရှိရေးဆိုတဲ့အလားအလာလဲအပြီးပိုင်ပျောက်ကွယ်သွားနိုင်ပါတယ်။
အမေရိကန်ရှိတဲ့ချုပ်ဝီလျံဘာဟာထက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီမှဒီကနေ့ကြားနာစစ်ဆေးခံရမှာဖြစ်ပါတယ်။တရားရည်ဌာနအတွက်2020ခုနှစ်ရာသုံးမှန်းခြေအသုံးစေအတွက်လွတ်တော်မတ်တွေရဲ့အမေးကိုရှေ့နေချုပ်ဘာဒုတိယနေ့အဖြစ်လွတ်တော်မှာဖြေကြားရမှာပါ။အင်္ဂါနေ့တုန်းကအောက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီမှလုပ်ခဲ့တဲ့ကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူးရောဘတ်မိုလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြပါတယ်။2016ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားအစိုးရနဲ့ထရမ့်အောင်နိုင်ရေးတာဝန်ခွင်တွေပူးပေါင်းခဲ့ခြင်းရှိမရှိစုံစမ်းခဲ့မှုအစီရင်ခံစာကိုတီးဖြတ်ပြီးတော့တည်င်းတစ်ပတ်အတွင်းလူသိရှင်ကြားထုတ်ပြန်မယ်လို့ရှင်းနေချုပ်ကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုအနှစ်ချုပ်ပြီးရှင်းနေချုပ်ဘာထုတ်ပြန်ခဲ့တဲ့အထက်မှာတမရဒေါ်နယ်ထရမ့်ကိုကာကွယ်ကောက်ချက်ချတယ်လို့ဒီမက်ခရက်တွေဘက်ကဆွဆွဲပြီးတော့ပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။ရှင်းနေချုပ်ရဲ့အနှစ်ချုပ်ကောက်ချက်ဆွဲမှုကြောင့်မေးခွန်းထုတ်စရာတွေပိုရှိခဲ့တယ်လို့အောက်လွတ်တော်စီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌနီတယ်လိုဝီကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုလူသိရှင်ကြားမထုတ်ပြန်ခဲ့အထိသူ့အနေနဲ့နောက်ထပ်ဘာမှပြောကြားဆွေးနွေးမှာမဟုတ်ဘူးလို့ရှင်းနေချုပ်ကလွှတ်တော်အမတ်တွေကိုပြောကြားပါတယ်။အထူးခုံတမာရီအဖွဲ့ကဆက်လက်စုံစမ်းစစ်ဆေးနေတဲ့ကိစ္စတွေအမေရိကန်ထောက်လှမ်းရေးသတင်းစင်းပြစ်တွေနဲ့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်နေတဲ့ကိစ္စတွေကိုဖယ်ရှားပြီးအစီရင်ခံစာကိုရှေ့သတင်းပတ်နောက်ဆုံးထထုတ်ပြန်ဖို့ရည်ရွယ်ထားတယ်လို့ရှင်းနေချုပ်ကပြောပါတယ်ရှင်။
တူရကီအစိုးရဟာယာနဲ့ချီတဲ့ရှင်းနေတွေကိုရုံးတင်စစ်ဆေးခြင်းမရှိဘဲအကျဉ်းချနေကြောင်းအမေရိကန်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဗိုလ်ထုနယ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2016ခုနှစ်မှာဖြစ်သွားခဲ့တဲ့အာနာတိန်ရန်ကြံစီမှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဒီအကျဉ်းချမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ရှင်းနေအရေးအတွက်ဟာမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတာနဲ့အများပြားလွန်နေကြောင်း HRW ကတူရကီအရေးဆိုင်ရာသုတေသီအမ်မာစင်ကလဲယာဝက်ကပြောပါတယ်။ အတမွေးဝမ်းကြမှုအတက်ပညာနဲ့ရတည်နေတဲ့အဖွဲ့အစည်းတစ်ခုကိုတနည်းနည်းနဲ့ပြစ်မှတ်တာလှုပ်ဆောင်နေတာကြောင့်တူရကီနိုင်ငံဟာရာဇဝမှုကိုအကြောင်းပြုပြီးဖမ်းဆီးအရေးယူတဲ့တမှုထူးခြားတဲ့ခေတ်တစ်ခုကိုဖျက်ဆီးနေရကြောင်းသူကဆက်ပြောပါတယ်အများပြည်သူကိုတရားရုံးမှာခုခံကာကွယ်ပေးရမယ်ရှင်းနေလေကိုယ်တိုင်တရားရုံးမှာအမှုရင်ဆိုင်နေကြရတာကြောင့်ဒါဟာပိုပြီးစိုးရင်စရာကောင်းတဲ့အခ င်ဆိုင်နေရခြင်းတူရကီနိုင်ငံတွင်တရားစီရင်ရေးအပေါ်အလွဲသုံးစားပြုမှုနဲ့မျှတသောတရားစီရင်ခွင့်ဆုံးရှုံးမှုလို့ခေါင်းစဉ်ပေးထားပါတယ်အကြမ်းဖက်မှုနဲ့အမှုရင်ဆိုင်နေရသူတွေကိုခုခံကာကွယ်ပေးနေတဲ့ရှင်းနေတွေကိုယ်တိုင်ကတရားရင်ဆိုင်နေကြရပြီးရုံးတေစစ်ဆေးခြင်းမရှိဘဲထင်းထင်းခံနေရတဲ့အကြောင်းကိုအစိုးရခန်းသားမှအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်
။ကမ္ဘာစီးပွားရေးတိုးတက်မှုဟာအခု2019ခုနှစ်ထဲမှာလည်းဆက်လက်နှေးကွေးနေမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒီနှစ်နှောင်းပိုင်းကစလို့2020ခုနှစ်အထိစီးပွားရေးရလဒ်ကောင်းတွေရှိလာမယ်လို့တော့ IMF ကမျှော်လင့်ထားပါတယ်။2018ခုနှစ်တုန်းကကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက3.6%ခန့်နှုန်းအထိနှေးကွေးခဲ့တာပါ။အခု2019ခုနှစ်ရဲ့တိုးတက်မှုနှုန်း3.3%ခန့်နှုန်းပဲရှိမယ်လို့ခန့်မှန်းထားပြီးတစ်ကုန်ပိုင်းကနေ2020ခုနှစ်အထိတိုးတက်မှုအချိန်ကောင်းမယ်လို့ပြောပါရယ်။အကောင့်ဘက်ကမျှော်လင့်နိုင်တဲ့အကြောင်းရင်းတွေရှိနေတဲ့တစ်ချိန်တည်းမှာကမ္ဘာစီးပွားရေးတိုးတက်နိုင်တဲ့အလားအလာကိုထိခိုက်နိုင်တဲ့အကြောင်းချက်တွေတော်တော်များများရှိနေတယ်လို့လည်းတစ်နှစ်ကိုနှစ်ချိန်ထုတ်ပြန်တဲ့ IMF ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါရယ်။ EU ဥရောပသမဂ္ဂလည်းကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အရေးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးတို့လိုစီးပွားရေးအတွက်မရေရာတဲ့အခြေအနေတွေကစီးပွားရေးတိုးတက်မဲ့အလားအလာအတွက်ထိခိုက်စရာတွေဖြစ်တယ်လို့ထောက်ပြထားပါတယ်။စီးပွားရေးမရေရာမှုတွေကြောင့်ယင်းနှိမ့်နှံ့မှုတွေကျမသွားအောင်လို့မူဝါဒချမှတ်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ချဖို့လိုတယ်လို့လည်း IMF ကအကြံပြုပါတယ်။ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့ပုံကိုယ်တွေအပေါ်သွင်းကုန်ကုန်တွေအပြန်အလှန်ချမှတ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပြဿနာပြေလည်အောင်ရှင်းနိုင်လိမ့်မယ်လို့လည်း IMF ကအကောင့်ဘက်ကမြင်နေပါတယ်။အမေရိကန်မှာစီးပွားရေးတိုးတက်အောင်ဗဟိုဘဏ်ကစီးပွားရေးမူဝါဒတွေကိုရှော့ပေါက်ပေးတာကိုလည်းအပြုသဘောဖော်ပြထားပါတယ်။
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068မြောက်စိုင်းတိုမီတာ19 kHz 15965နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကသတင်းလေးကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။နိုင်ငံတော်လျှို့ဝှက်ချက်ချုပ်ဖောက်မှုနဲ့ထောင်ဒဏ်9နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom Prize ဆုကို2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်မှုနိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချုပ်ဖောက်မှုတွေဖြစ်နေတယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြခြင်း2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါကိုအလုံးနဲ့ကိုကျော်စိုးဦးတို့ဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာအဆက်အသွယ်ဖြတ်တောက်ခံထားခဲ့ရာကဖောက်ထွင်းနိုင်မှုကြိုးပမ်းခဲ့ကြတဲ့ဆံပြပုဂ္ဂိုလ်မျိုးဖြစ်ကြောင်းစစ်အစိုးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုရိုးသားစူးစမ်းစွာလုပ်ကင်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ကြရကြောင်းသူတို့ရဲ့တတ်တည်ပြောင်မြောက်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတို့ကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitek Tokman ကပြောပါတယ်ဒီဂဲလမုတ်ကန်တို့သတင်းလွတ်လပ်ခွင့်စုချင်းမြင့်ပွဲကိုမေလ2ရက်နေ့မှာပြုကျင်းပသွားမှာဖြစ်ပါတယ်ဒါဟာမေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်အီသီယိုပီးယားနိုင်ငံမှာစုချင်းမြင့်ပွဲကိုကျင်းပမှာလည်းဖြစ်ပါတယ်ဒီစုကိုအန်နီရီဂျာမှာသတင်းမီဒီယာလွတ်လပ်ခွင့်ဖွံ့ဖြိုးအောင်လှုံ့ဆော်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချီးမြှင့်တာဖြစ်ပါတယ်ဒီစုဟာကိုလံဘီယာနိုင်ငံပိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရှိမှာလောက်ကျန်တပ်ဖြတ်ခံလိုက်ရတဲ့ကိုလံဘီယာသတင်းတောက်ဂီလဲမိုကာနိုအီဇာဆာကိုအစွဲပြုပြီးချီးမြှင့်လာလည်းဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးခြားတဲ့သတင်းသမားတွေကိုနှစ်စီဂုဏ်ပြုတဲ့ George Box ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်မြန်မာအာဏာပိုင်အနေနဲ့သူတို့နှစ်ဦးကိုလွတ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres အပါအဝင်နိုင်ငံတကာခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။
Japan and Gama Lungere Sinadonga, Fukushima nuclear Dabambo, Jessica Muja, Radio Data, the Assembly, Bayanjau, Peking, Yago, Pianga, Jayare, Mutum Yuya, Didaganigo, Patamazo, Niyap, Jandwaku, and July Bari, Tabe Sayo, Napamashide, Okuma Muye, Nia Lise, Yaga, no Loga, Digaganigo, Suyaga, Digani, Niyap, Jangu, and Pugeraba. Radio data dijo asin tiri data jasin doare miu nao paga miu nen na kuma ni jare di daga nui. Ni yap jan nai miu lo kwe miu lai da pshibi me miu gan doro mem ya garo bian doa bu win li ni ja baare. Miu ya jane ni ya re guro longwa doa gwe me piu de ba u. Na chan sa da kunye ma la ronga japa na inga ma in a bie mi ngi yinji lo ka ke mu ne. Tsunami di lan jirui ya ka kere dan jang Fukushima daya chi. Dabe Sayongji Tigai Biro, Nuclear Dabambo, Dongu, Jessica Dway, Limitan and Yem Yare, Radio Dati Jua, Dangwe Yiri, Ajija, Yu Sing, Trakhevari, Dabambo, Nadwai Machine, Muriga, Didagan, Taina Chile, Peking Yango, Shibyanga Jayavari, and Yashide Radio Dati Jua, Yu Sing Pugu, Tasi, Shenin Naibo, Esuyaga, Pietan, Josagevari, and the game Milo Damanai Niari C. Didagan, Pianabo, Dawin Shidriga, Miolin, Samyani Bime, Nia Sunkwa Dadu, Miazuga, Piamalajin Jababu, Tadu Aside, Bi, Jamai, Detanari, Shila Mago, Atika, Soy Nijase, Pipari.
Tiunanga, Kitty Pulama Simagirema, Pawanida, Pakistan and Gama, American Dollar, Tamba Miazo, Akunja, Kanti Sounida, Chiga Sau, Puto Simagini, Kenuji Manja, Pinio Omni Vipchitown, Tune Pakistanuga, Piotala Dajau. Disimangainha, Pakistan, Siwai Pumumum, Chisibe, a treaty Pitwazim, so that Josomurigo, Pepchalizu, Pitwaziware, Tio Pakistan, Siwai, Sinjala, Sipek, Simangain Alma, Lungaranganega, Satingere, Kaneu Simanje, Nasanakuha, Akuchima, Aumin, Pinjal Tavi Pijang, Tio Yamhame Nangani Lepchete, Indigen Nanganiga Piovare, Disimangango, Tio Katakama Macho Mura Pamanane, American Dollar, Sako Billion, Akonjakan, Tisau Pigaraba.
Hong Kong ma umbrella movement lo sha mu lo pyo ja de 2014 khu ni ga democracy ye lo sha mu ma pa win ge de tat jwa lo sha tu 9 ya ko april 24 ye ni ja yin pyet dan cha ma phit par de thro 9 ya long ko a mya pi tu ko nau shat mu rei ne a pyet shi chaung thia yong ga in ga ni dong ga song phyat khe par de a hi 9 ya the ma democracy ye san na pya mu rei ko a dik season tu 3 ya le pa win ma de thro ni ne a myin song pyet dan 9 nit si cha ma khan ya nai ma de သူတို့ကိုရောက်လုံးကိုပြစ်တံပချခဲ့မှာအာမခံတဲ့ဆက်လွတ်ထားဖို့တရားရုံးကဒီကနေ့ခွင့်ပြုပါတယ်2014ခုနှစ်ဒုံကအမ်ဘရယ်လာမူဗ်မန့်ဒီမိုကရေစီလှုပ်ရှားမှုတွေအတွင်းမြို့ရဲ့စီးပွားရေးအခြေချကြတဲ့နေရာတွေမှာဒီမိုကရေစီရေးလှုပ်ရှားသူတွေကတပိတ်စခန်းဖွင့်ပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်
2014年年间，台湾两地的密码内，南安的家庭队伍，各自问来的密码数量，我们都表达不多了吧？先，库纳西亚麦特林瓦里的嘛，今年有没有个六，代表谁给的代表一千年的表达白话吧？ Yakai Tamro E. T. Town, Nit, Sennipi, Digni Ma, Yakai Pina, Umuga, Yet, Dayen, Suya, Lenet, Jisakandrigo, E. Pekka, when you have Taikai Kavare. Napasaloma, Jasso, Nishi, Jang, E. Poyayo, Asuya, Tapekava, Napasalonga, Jovare, Napet, I bought Chipware, Yuarega, Amusamina, Kaliri, Tison, Daya, Yara, Shire, Jang, Didagan, Regale, Jojavare, Vio Mima, Vindrin, Nine Kong, A, Trimpe, Tavare.
ยังคันจีเนี่ยมียาอุ้มอยู่กันยามาตั้มรู้แล้วเนี่ยจีสังกูยังคันตั้งตัวเองก็วิญญาณสิ่งนี้ใส่กันแค่ไหนลูกอีกอย่างจะยึดตัววันคันคันตุกข์กับพี่ว่าเลยที่ประมาณที่ใจเล่นเนี่ยจีสังกูก็เนาะอดีตการที่ยาวแต่เมื่อเนี่ยลุงโอ้หน้าวิโดกินเนี่ยอะไรประมาณที่ใจยังยาวสังกูแต่โน้ตที่ยังคันจัดตัวกันในวิโดวิญญาณเช่นเล่นนี่ได้สิเลยไปดีมาแล้วประมาณที่ใจเป็นก็อาจจะส่งเรื่องสิเลยโอ้แม่เนี่ยจะต้องเป็นสิยามิจฉาเลยสิเลยต้องว ခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်္ဂါနေ့ည7နာရီကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုသောဖရားနီးကရဲတိုက်ရင်နဲ့တမတော်တမန်နေနဲ့အခြေပြုစခန်းကိုအေအေဖွဲ့ကတိုက်ခိုက်ခဲ့ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေကြုံမဲ့လို့မြောက်ဦးမြို့ခံတူးကပြောပါတယ
်။ကိုသောဖရားအနားမှာရဲတိုက်ရင်ရှိတယ်။ဒီအဲ့ဒီရဲတိုက်ရင်မှာတမန်နှိမ့်နေဆိုတာရှိတယ်။စစ်သားပေါ့နော်။တမန်နှိမ့်နေရဲ့ရဲတိုက်ရင်ရဲ့ကအပြူနေရတယ်ခုကအဲ့ဒီရဲတိုက်ရင်ရဲ့အပေါ်ကတောင်ကုန်းပေါ်မှာဟိုအနှောက်ရှိတယ်။အဲ့ဒီအနှောက်သားဒီကနောက်လောက်ကလေးကတောက်ချောက်တနည်းမှမကြံဘူးပြနေတာပေါ့နော်။ရဲတိုက်ရင်ကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးမနေ့9နာရီတော့မှကြတော့ဂျက်လေရင်တက်လေရင်လေးစီရပါတယ်။ရပါတော့အေကလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘုပေါ့။အခုလိုလိုစီကတော့အဲ့ဒီညဦးမြို့နယ်အဲ့ဒီလက်ကရွာမှာအခုဖြစ်နေလက်ကရွာနာကတောင်ကုန်းမှာပြီးရင်လူမြင့်တော်မှာလည်းလက်ရှိဖြစ်နေတယ်။
ဒီရှင်အိုးနားလာလည်းဖြစ်နေလင်းတော့ဒီနေရာတော့မြို့ကိုတောက်ချောက်သွားပြန်နေရတယ်ပေါ့ဘွားနေအေးဖွဲ့နဲ့တတ်မလို့တို့ကြညအုံမြို့နယ်မှာစိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနောက်ဖက်ပြစ်ခတ်တန်ခိုင်းမှုတွေကြောင့်ညအုံမြို့နယ်ကလက်ကန်နဲ့ဘူးရမညူရွာသူမျိုးမီနှူးစိတ်ဆုံးသွားခဲ့တယ်လို့တိုင်းချင်းပြင်းကြီးကအုတ်ချုပ်ရမှုဟောင်းဦးခင်မောင်ဆန်းကပြောပါတယ်
လက်တော့မှာမြို့သမီးတယောက်ဆုံးသွားတယ်ဒီကဘုံကိုပြန်မှာနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးပြောသွားတာမပြီးတော့ဒီဘူးရဲ့မျိုးမှလည်းအမျိုးသမီးတယောက်ဆုံးသွားတယ်လက်နေကြည့်ချင်တာဟုတ်တယ်ဒီရဲ့မျိုးမှကြတော့တော့ပုံရောက်ရောပြောတယ်ဒါပေမဲ့ကျွန်တော်အတိအကျပြီးတာကတယောက်ပြီးတယ်အလားတူမြောက်ဦးမျိုးနဲ့ချောင်းသေးကြေးရွာမှာနှစ်ဖက်စိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ
ဒီနေ့ပြခတ်ဆဲလို့ကိုသုံးနေဝင်းကပြောပါတယ်ဒီကနေ့ဟာအေအေဖွဲ့တီထောင်တာဆယ်နှစ်မြောက်နေ့ဖြစ်တယ်လို့ဆယ်နှစ်ပြည့်ထိမ့်မှတ်နေနဲ့မြို့တွင်ချက်ချာကြတဲ့တမတော်စခန်းတွေကိုပြန်မထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လဲဒေတာခန်တွေကပြောပါတယ်ဒီကနေ့မြောက်မြို့တွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွဲပွဲတွင်မှုဗိုလ်မှူးချုပ
ကျွန်တော်တို့လုပ်ငန်းကြီးတွေကတော့အုံရခွဲကြီးရပြည့်တယ်။ဒီဘက်ကလည်းလုပ်ငန်းကြီးတွေအကြောင်းတွေပါတယ်လေ။ပြန်ပြောကြပြည့်တယ်ပြန်ပြည့်တဲ့အခါမှာမနေ့မနာရီကတော့၃နိုင်လောက်မှာထပ်ပြီးအင်အားလုံးနေတယ်။ကျွန်တော်တို့လမ်းဆက်ကိုဝင်ပြီးတိုက်ရတယ်။ကျွန်တော်တို့ရဲ့စစ်ကူဖွဲ့တွေ၊ကျန်တဲ့ဖွဲ့တွေ၊ဘာရောက်ပူပေါင်းကျန်တိုက်ရတယ်။အားလုံးကတော့ဒီလိုနိုင်တယ်။ဒီကတော့မ
င်းကတော့ရဝနဲ့တစ်ခုရောက်ထပ်ပြီးပြည်ထောင်ပြီးသူတို့ဖွဲ့စည်းပုံဖိုက်ရတဲ့နဲ့ပါအလုံးမကြောင်းရင်တရင်ထုတ်ပြန်ပြီးပ
ါဒီခိုင်းပြည်နယ်အတွင်းမှာမြန်မာသမ္မတော်နဲ့အီအီဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတာကြောင့်စိုက်ပွဲဖြစ်ပွားရာဒေသတွင်းကရွာသား 26,000 ကျော်ဟာစစ်ပေးသိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ပင်မှုတွေရှိနေခဲ့လို့စားရောက်နေထိုင်ရေးမှခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေကိုအခမဲ့အိမ်ပြန်ခွင့်ဗီဇာထုတ်ပေးနေတဲ့အကြောင်းပြောပြပါမယ်ကြကြံကာလအတွင်းထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပ်ပြန်ကြရမှာပြီးခဲ့တဲ့9ရက်အတွင်းမှာတွင်6,000နီးပါးရှိခဲ့ပါတယ်မြန်မာနဲ့ထိုင်းနှစ်နိုင်ငံညှိနှိုင်းဆွေးနွေးမှုအရမဟာကြံကာလနေရပ်ပြန်ရွှေ့ပြောင်းအလုပ်သမားတွေအတွက်အေဒီလ9ရက်နေ့ကနေ30ရက်နေ့အတွင်းပုံမှန်အချိန်မှာထိုင်းဘက်ငွေ1,000ပေးရတဲ့ re-entry ပြည်ဝင်ခွင့်ဗီဇာကိုအခမဲ့စနစ်နဲ့ခွင့်ပြုသွားမယ်အကြောင်းထိုင်းအာဏာပိုင်တွေကကြေညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားအများအပြားအခုလိုနေရပ်ပြန်ခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဘန်းငွေ1,000ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ AB လ9ရက်နေ့ကနေ AB လ30ရက်နေ့ထိနေရပြန်ခွင့်ပြုထားတာကြောင့်မဲဆောက်မြောက်ရီချစ်ကြည်ရေးတရားဘော်ကတော့ဆက်နေဂိတ်တွေကပါနေရပြန်သူပေါင်း9ရက်အတွင်း6,000လောက်ရှိပြီဆိုပြီးမြန်မာရွှေပြောင်းလို့သမားကြီးဆောင်ရွက်နေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဧပြီလ9ရက်ကနေဒီနေ့ဧပြီလ9ရက်နေ့ထိ9ရက်အတွင်းမှာတိုင်းဆိုးရရဲ့အခမဲ့ဗီဇာအစီအစဉ်နဲ့နေရပြန်ကြတဲ့မြန်မာရွှေ့ပြောင်းလူသမားစုစုပေါင်း 7,000 ကျော်ကျော် 9,000 ကျော်လောက်ဖြစ်သွားပါပြီ။အဲ့ဒါကတိုင်းပြည်မှာစစ်ကြီးတရားကြီးပေါ်ကနေလက်ဆောင်များကြီးတရားပေါ်ကနေသွားတာတွေလည်းရှိသလိုဆက်လေကိတ်ပေါ်ကိတ်ဒီတော့ကိတ်အပါဝင်ဆက်လေကိတ်76ကိတ်ကနေတွားကြတာဖြစ်ပါလေ
မြမပီသားတွေနေရပြန်တဲ့အခါမှာလွယ်ကူချောမွေ့စီရေးနဲ့နေဆက်မှာရင်တိုက်မှုတွေညွန့်နေအောင်မဲဆောက်မြုပ်ပိုင်နဲ့အတူမဲဆောက်ရဲစခန်းကပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့လည်းမဲဆောက်ရဲစခန်းကရဲရရှိဖူဝါမဲရိုပနာဝတ်ကအခုလိုပြောဆိုသွားပါတယ်ဆက်နေ
ဖို့ကြည့်ရပါแล้วก็ ของ LOS ตำรวจจรีตู้47အားဒီတော့တော်တော်မဲဆော့နေတာ
ပေါ့ကော။အကြံတွေကိုပြန်ကြမယ်မြန်မာနိုင်ငံသားတွေအစဉ်ပြေဖို့အတွက်မဲဆောက်မြို့ပိုင်လဲလာပါတယ်။နေဆက်ကကြီးရွာလူကြီးဖြစ်တဲ့ဆက်ဆိုင်လို့ကတကြီးလဲပါတယ်။ရဲတွေကလည်းပါဝင်ကူညီပြီးလုပ်ကင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ကြံကာလမှာကားတိုက်မှုတွေမဖြစ်အောင်ကာကွယ်တားဆီးဖို့အတွက်လည်းဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနယ်စပ်မှာတော့တရားမဝင်ဂိတ်တွေကနေလဲနေရပြန်ကြသူတွေများပါတယ်။တရားဝင်ဆိုင်ရွက်စာတမ်းရှိသူတွေကလည်းမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးရုံးထဲမှာကိုရဲရာဇဝင်တွေဖြစ်ပြီးအထောက်အထားဆိုင်ရွက်တွေရှိပြီဆိုရင်တော့တရားပေါ်ရင်သာမက เนื่องจากเขาตีกับแบบยังคงเป็นนิวาเร่จีจีจะทำมาโรคงดินการีเนี่ยปีนี้ปีลูเร่ไปสมมุติเพียงเนี่ยเป็นยังมาเรื่อยแต่ยังนับไปนี่ก็สิ่งที่ชั่วโมงลูกสาวเป็นนิวาเร่ท่านนั่งเนี่ยมาเนี่ยมาช่วยเปล่าเราแต่มาต้องนั่งแทบไม่ได้สิ่งนี้ปีเดียวเองเท่าที่ดูเรื่องเราแต่ตอนเราไปสิบาร์เร่ที่เทมาเดียวโมงเขาตีกันนี่เลยเนี่ยเป็นยังดูเรื่องเนี่ยเป็นสิ่งนี้บาร์เร่เช่น
มาเอ็มมาจะพิจารณาว่าเช่นคืออิสราเอลกับเวโก้เล็บเบียสิอิสราเอลนั่งมาเมื่อกี้จินบาเกเรจวิกกับเวเมย์ยาลัดวิโก้สัตย์ยีจวนิบาบีลิขิตปฏิกันสังเลชีวันจีโจเป็นจำนวนเนตันยาฮูกาตัวยังอาจจะมีแต่จังจวนแต่ใครก็ว่าอยู่ซีโจฮาวเป็นนิกันส์เนจีเนชันพยังเกียร์รับว่าคุชเชนทีน่าสนใจยาลัดวิทว่ามาลาดีราจับประตูอันนัยยาดเลสุราพิบุคันนิดีปฏิมีมีก็สวยสาวในเนตุกาอันยม ย้อนไปสู่ยาพูนัยเมื่อตอนสิ้นเดือนสลาติกาฮุกเยตรินลาโกมัดมีอาตเซนองกาจบจามาว่าเช่นวันจีจูเบนจามินเนตันยาฮุกาเสสัยสิมตีพินิเรปาเลสไตน์ในยิงยิงในปัตตาบีตัวเมสเซซิองมูเรมาทูรูชาจาพิโอสุเกรามิชิบิเมลุลลาเตปาเลสไตน์ในงานทูราอุนามิชิเซียบุลูวิกาเปมตาอิงเกมากรีปีเกบาร์เร กาซาหนังเพื่อการยืดยาวมาอิสราเอลเนี่ยมีติ่งไปชี้ชามุริโกใครมาลูกสาวตัวเมียจังเลยยิ่งกับเวมตายเงี้ยมาตัวก็เปลี่ยวเกี่ยวไปเลยวันจีจงนี่เจนยาฮูฮาปาเลสไตน์มาชี้เลยจู่ชี้ชาตุเรียเท่ากับอาเปมุโกใครมาอยากทัดลูตัวเอ็ดวีจงทูดเพียงแต่เมื่อโดนทรัมป์ลูกกับบ้ากองสาวนี่เนี่ยนี่ก็เสียงยิ่งชี้ทารากูเท่าเปียบีโอเมื่อเสียงเกี่ยวไป
อันนี้มันก็เวชยามชีคเลฟขอดบ่ตัวนี้ตายหูนี่เนี่ยยังตัวตัวก็เลยแลนได้ไหมสัตว์ตัวเลยไม่รู้มีอะไรบ้างเลยคุณรู้ตำราทรวงสุยากาอยู่เป็นเงินในปูปีทารีลุทิมาเลยในบ้านมีอาสวะจันโอรุขันซากะปีบาบีอะไรเมื่อสนาชินลีบงตัวเมื่อปีเกจารีลุลูดูตัวบัวร์ก้าวขันดูริกาปีบาบีแต่หันเท้าสังอาคุณเนี่ยก็ลีเซียกันนู่นเนี่ยเชียนลุเนบาร์เลย
นั่นทั้งสังอาคุณเนี่ยก็อะไรนิ่มมองเพื่อก็ลดออกมาสักตัวนี้ยากเกินไปเมื่อสนาชินตัวก็รออะไรลดออกมาด้วยนี่เนี่ยทุรุชาชาพยองเลมุริลูกสาวในมามหอบผู้ลูกพี่บาร์เลยโลกการณ์บิดดูบิวอะไรลดออกมาด้วยคะแนนเสียงลดออกมาพาลูกเลยจนเอามาตีบ่าวถ้าเจ้าเมย์มาปีจะปูเก้ามาเลยคู่ที่รอดีลดออกมาเนี่ยจนเอารถด้วยพาจูมีมาเลยไม่ยากบ่าว
ชิดแต่งจอิสราเอลอุยเย่เนเซียกันนู้นแล้วก็อาราเมสันนั่งชินวิพิบาร์เลยแต่ยังเป็นปฏิกันสังเกตส์ก็อาราปฏิเงลีริโกอาคูเมดบอชิบาร์เลยที่เทมาเชียร์ยูสเวยูไนเต็ดทัวร์จูเดซินปฏิเลตคู่บ่าวเวนพิบาร์เลยนอกจากเมสันนั่งชินจะอุปยเตะนัดชมการ์โรมาจุเบลมาจุเบลธรรมะสิอาบจอยได้ไม่เป็นไรด้าบ่าวเวตัวก็ยูไนเต็ดทัวร์จูเดซินปฏิโกไม่เป็นบุปผาร์ด้าบ่าวอแมนนี่อาทิอันเซชีเรอิสราเอลตัวมาเป็นปฏิกันมาเนียอันยาสิโกพิ
Yabu, a chain seppi, Jusa Yamare, Piparish.
Mamma doesn't out Pyopya Dara A kura, view it did chip be that the chanty lesson, Nasin Jayabu, Leja Lavavi, Dininya Nimaro, a sort of came out to it, Nui Ugabia, so that the chingo Nasin Jayamavashi.
Tú eres el señor
ဆိုတော့ခင်မောင်တို့ရဲ့ຫນွေဥကပြတခြင်းကိုနားဆင်ခဲ့ကြရတာပါရှင်နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့လူလူကျမ်းမာရေးဥကြောဆန်တာရဲ့မြမရေးတုံသက်ချက်နဲ့သတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေနားဆင်ကြရမှာပါရှင်လိုင်းဒိုမီတာ2532 58တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်အခုဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပါမယ်ရှင်
ဒီရနေကမှာအကျင့်နဲ့ရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူရဲ့လစ်ကုတ်ပါတီနဲ့မဟာမိတ်တွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့ငားချိန်မြောက်အာဏာရဖို့ဗိုလ်ထုနေမှာအခွင့်အလမ်းပုံများလာနေပါတယ်။မဲရီအတွက်68ရာခိုင်နှုန်းရေတွက်ပြီးချိန်မှာဝန်ကြီးရဲ့လစ်ကုတ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်စ်ဦးဆောင်တဲ့အတိုက်ခံအလဲလဝါဒီပါတီနဲ့မဲရီအတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။အမေရိကန်ရှေ့နေကျဝီလျံဘားဟာအထက်လွှတ်တော်စီကံထိတဲ့ရေးကော်မတီမှာဒီကနေ့ကြာနာစစ်ဆေးခံရမှာဖြစ်ပါတယ်တရားရေးဌာနရဲ့2020ခုနှစ်အရာသုံးခံမှန်းကြီးစည်းအတွက်လွတ်တော်အမတ်တေရဲ့အမေကိုရှင်းနေကြုတ်ပါဒုတိယနေ့အဖြစ်လွတ်တော်မှာဖြစ်ကြမှာပါအင်္ဂါနေ့တုန်းကအောက်လွတ်တော်စီကံထိသိမ်းကော်မတီမှာလုပ်ခဲ့တဲ့ကြာနာပွဲမှာတော့အထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီအခံစာနဲ့ပတ်သက်လို့လွတ်တော်အမတ်တေကမေးခွန်းထုတ်ခဲ့ကြပါတယ်နိုင်ငံရဲ့လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်နာခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကို UNESCO ကချီးမြှင့်တဲ့ဂီလဲမိုကာနိုသတင်းလွတ်လပ်ခွင့်ဆု2019ခုနှစ်အတွက်ပူတွဲချင်းမြင့်လိုက်ပါတယ်။သူတို့ကိုခုနှစ်အတွက်ဒီဆုချင်းမြင့်ဖို့နိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါ။ကိုပါလုံးနဲ့ကိုကျော်စိုးတို့တို့ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြစဉ်2019ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာပါ။စုပွေးပွဲကိုတော့မေလ2ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဧပြီလ10ရက်ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါလေရှင်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PPG Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရစေ။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.